to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ဝါရှင်တန်ဒီစီမြို့တော် VOA American တန်ကနေ2014ခုနှစ်ဇွန်လ5ရက်ကြာသပတေးနေ့မနက်ဖြန်စီစဉ်တွေကိုလိုင်းဒိုမီတာ24 32နဲ့40တို့ကနေစတင်ထုတ်လွှင့်ပေးနေပါပြီရှင်။ကျွန်မခွန်ညိုပါအခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်။
ကျွန်တော်ကတော့တာညူပါဒီမိနစ်အကြီးညာပေးမဲ့သတင်းတွေတဲမှာတော့ဒီကဘာကြီးအနေနဲ့လွတ်မြောက်မှုကိုရုန်းကန်ရှာဖွေနေကြတဲ့သူတွေနဲ့တသားတည်းရပ်တည်သွားမယ်ဆိုပြီးတော့ American သမ္မတဥပမာကဒီဝါဆော့မြို့မှာပြောသွားပါတယ်။နောက် American ပြည်တော်စုနဲ့ရှစ်တော်ရှာဒေသကြားစီးပွားရေးနဲ့ကုန်သွယ်ရေးဆက်ဆံမှုတွေပို့ပြီးတော့နည်းနည်းရှန်းရှန်းရှိလာဖို့ဒေသအတွင်းမှာစီးပွားရေးအလားအလာအကောင်တွေဖြစ်ထွန်းလာဖို့ဆိုတဲ့သမ္မတရဲ့ဒီပိုင်းဖြတ်ချက်အတိုင်းပဲ American ကုန်သွယ်ရေးဝန်ကြီးအခုဒီအာရှဒေသခီးစဉ်ကိုထွက်နေပြီဖြစ်ပါတယ်။စရတဲ့ဒီသတင်းတွေကိုမဆုမြတ်မွန်နဲ့အတူကြီးညာပေးသွားဖို့ရှိပါတယ်မခွန်ညူ။
ကောင်းပါပြီရှင်ဒီကနေ့မနက်နားဆင်ရမယ့်သတင်းဆောင်မတွေထဲမှာတော့ဒီတီဇဲဥပဒေတွေနဲ့လိုက်လျောညီထွေဖြစ်ဖို့အရင်အစိုးရအသီးသီးကျင့်သုံးလာတဲ့ဥပဒေပုံမှန်136ခုကိုဖျက်သိမ်းရေးပြည်တော်စုလွှတ်တော်ဥပဒေမူကြမ်းပူးပေါင်းကော်မတီတင်ပြတဲ့အထက်မှာ6ခုကတော့ဒီဗန္ဒာရေးနဲ့ပြည်ထရေးဌာနတွေနဲ့တိုက်ရိုက်ပတ်သက်နေတယ်လို့ဆိုပါတယ်အပြစ်ခတ်ရစရေးဆွေးနွေးဖို့ကရင်မျိုးသားအစည်းအရုံးဥက္ကဋ္ဌဗိုလ်ချုပ်ကြီးမူတုစေဖောနဲ့ကိုယ်စားလှယ်အဖွဲ့လည်းနေပြည်တော်မှာမနေ့ကတည်းကရောက်ရှိဆွေးနွေးနေပါတယ်ဒီလိုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေနဲ့အတူတရုတ်နိုင်ငံမှာသွေးထွက်တန်ရိုးနှိမ်နှင်းခဲ့တဲ့ TMNM ရှင်ပြန်နဲ့ပတ်သက်လို့တော့
We very clearly called on the Chinese authorities to release all the activists, journalists, and lawyers who have been detained.
American နိုင်ငံသားရဲ့ဌာနပြောခွင့်ရသူပြောသွားခဲ့တဲ့ဖမ်းဆီးထားတဲ့တက်ကြွလှုပ်ရှားသူတွေပြန်လွှတ်ပေးဖို့တောင်းဆိုချက်ကိုလည်းကြားရမှာပါ။ဒီလိုသတင်းဆောင်မတွေမတိုင်ခင်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုသားညုံဦးနဲ့မဆုမြတ်မွန်တို့ကကြေညာပေးပါမယ်ရှင
်။ကဘာရင်းအနေနဲ့လွတ်မြောက်မှုကိုရုန်းကန်ရှာဖွေနေကြတဲ့သူတွေနဲ့သတားတွေရပ်တည်သွားမယ်ဆိုပြီးတော့ American သမ္မတ Barack Obama ကပြောဆိုလိုက်ပါတယ်။လွန်ခဲ့တဲ့25နှစ်တုန်းကကွန်မြူနီအုပ်ချုပ်မှုတွေကိုအဆုံးသတ်စေခဲ့တဲ့အဆလှူရှားမှုဖြစ်တဲ့ပိုလန်ရွေးကောက်ပွဲနဲ့အခုဒီယူကရိန်းနိုင်ငံမှာလုပ်နေတဲ့ပြည်ပြင်ပြောင်းလဲမှုတွေကိုနှမ်းရှင်ပြီးတော့ပြောဆိုသွားတာပါလွန်ခဲ့တဲ့1989ခုနှစ်တုန်းကဒီပိုလန်နိုင်ငံမှာပထမဆုံးအကြိမ်လှုပ်သွားတဲ့တစိ့တပိုင်းအဖြစ်လွတ်လပ်တဲ့ရွေးကောက်ပွဲဟာလွတ်မြောက်ရေးအတွက်အပြတ်အသတ်အနိုင်ရစေခဲ့တယ်ဆိုပြီးတော့သမ္မတဥပမာကဝါဆော့မြို့မှာလုပ်တဲ့လွတ်မြောက်ရေးနေ့အထိမ်းအမှတ်အခမ်းအနားမှာပြောပါတယ်အခုဆိုရင်လည်းဒီယူကရိန်းမှာဖြစ်နေတဲ့သူ့ရဲ့အဆိုရုရှားဘက်ကမျိုးသားတဲ့နီးနဲ့လုံနေတာတွေကိုစန့်ကျင်ဖို့လွတ်လပ်တဲ့ကဘာဟာတညီတညွတ်ထဲရှိနေကြတယ်လို့သမ္မတဥပမာကပြောသွားပါတယ်။ယူကရိန်းနိုင်ငံရဲ့ခရီးမီးယားဒေသကိုရုရှားတပ်တွေကမကြာခင်ကပဲထိန်းချုပ်ထားလိုက်တာပါ။ပိုလန်ကနေတဆင့်တော့ဒီသမ္မတဥပမာဟာအခုဒီဘယ်ဂျီယံနိုင်ငံကိုထွက်ခွာသွားပြီဖြစ်ပါလေ။အဲဒီကြိုင်တော့စက်မှုထိပ်သီးခုနှစ်နိုင်ငံကခေါင်းဆောင်နေတဲ့သမ္မတဥပမာညစာစာဆွေးနွေးပွဲလုပ်ခဲ့တယ်လို့ပဲစာသားပေးနေကြရင်လည်းနောက်ထပ်ဆွေးနွေးမှုတွေလုပ်အောင်မှာဖြစ်ပါလေ။ယူကရိန်းနိုင်ငံခရီးမီးယားဒေသကိုရုရှားကဝင်ရောက်ကျူးကျော်ခဲ့တာကြောင့်ရုရှားမှာလုံမဲ့စက်မှုထိပ်သီးရှစ်နိုင်ငံအစည်းအဝေးကိုကျန်းစစ်မှုထိပ်သီးနိုင်ငံတွေကတပိတ်မှောက်ခဲ့ပြီးအခုဘယ်ဂျီယံနိုင်ငံမှာတီးခြားဆွေးနွေးပွဲလုပ်ဖို့အလျင်မြန်မဲ့စီစဉ်ခဲ့ကြတာပါသမ္မတဥပမာဟာအခုတောက်ကြနေကြရင်တော့ပြင်သစ်နိုင်ငံနော်မန်ဒီမှာလုပ်မဲ့ D-Day ဒုတိယကမ္ဘာစစ်မဟာမိတ်တွေစစ်အောင်နိုင်မှုအခမ်းအနားကိုလည်းတက်ရောက်ပြီးတော့မေကွန်ပြောဆိုဖို့ရရှိနေပါတယ်ခင်ဗျာ
ယူကရိန်းနိုင်ငံတောင်ပိုင်းကိုခွဲယူဖို့အစီအစဉ်မရှိသလိုမတည်မငြိမ်ဖြစ်အောင်လုပ်ဖို့အစီအစဉ်မရှိဘူးလို့ရုရှားသမ္မတကပြောကြားလိုက်ပါတယ်ရုရှားလိုလာတဲ့ခွဲထွက်ရေးသမားတွေရဲ့ယူကရိန်းအစိုးရအပေါ်သဘုံထမှုကိုရုရှားသမ္မတရဲ့ဩဇာလွှမ်းမိုးမှုအသုံးပြုပြီးတော့အဆုံးသတ်အောင်လုပ်ဖို့အတွက်ဥရောပခေါင်းဆောင်တွေကရုရှားသမ္မတကိုတိုက်တွန်းခဲ့တာနဲ့အတူသမ္မတဗလာဒီမီယာပူတင်ကအခုလိုမျိုးပုတ်ထုနေကပြောကြားခဲ့တာဖြစ်ပါတယ်။ယူကရိန်းနိုင်ငံတောင်ပိုင်းမှာရုရှားစစ်တပ်ဒါမှမဟုတ်ရင်စစ်ဖက်အကြံပေးတွေလည်းမရှိဘူး။ဘယ်တော့မှလည်းမရှိခဲ့ဘူးလို့သမ္မတပူတင်ကပြင်သစ်နိုင်ငံမှာပုတ်ထုနေကပြောကြားခဲ့ပါတယ်။ယူကရိန်းအစိုးရအနေနဲ့သူ့ပြည်သူတွေနဲ့တွေ့ဆုံဆွေးနွေးမှုတွေစတင်လုပ်ရမယ်။လက်နက်တွေ၊တင့်ကားတွေ၊လေယာဉ်တွေနဲ့မတုံ့ပြန်ပဲညှိနှိုင်းဆွေးနွေးရမယ်လို့သူကဆိုပါတယ်။ယူကရိန်းအရှေ့ပိုင်းကအကြမ်းဖက်မှုတွေအဆုံးသတ်အောင်ရုရှားကပူးပေါင်းမကူညီဘူးဆိုရင်နောက်ထပ်အရေးယူတန်ခတ်မှုတွေကိုရင်ဆိုင်ရမယ်လို့ဂျာမနီဝန်ကြီးချုပ်အန်ဂလာမာကဲလ်ကလည်းပုတ်ထုနေတုန်းကပဲပြောကြားခဲ့ပါတယ်။ရုရှားနိုင်ငံဘက်ကနေဆက်ကြော်ဖြတ်ပြီးတော့ယူကရိန်းနိုင်ငံတဲကိုလက်နက်တွေတိုက်ခိုက်ရေးသမားတွေတွားနေတာကိုရုရှားအစိုးရကမတားဆီးဘူးလို့ဂျာမနီလွှတ်တော်အမတ်တွေကိုဝန်ကြီးချုပ်မာကဲလ်ကပြောကြားခဲ့တာပါဒီလိုမျိုးဆက်လုပ်နေမယ်ဆိုရင်နောက်ထပ်အရေးယူတန်းခတ်မှုတွေလုပ်ဖို့ရုရှားဘက်တိခတ်မှာဂျာမနီဘက်ကတွန့်ဆုတ်နေမှာမဟုတ်ဘူးလို့လည်းပြောကြားသွားခဲ့ပါတယ်ရှင
်ဆီးရီးယားနိုင်ငံသမ္မတရွေးကောက်ပွဲမှာလက်ရှိသမ္မတဖြစ်တဲ့ဘာရှားအယ်အာဆတ်အပြတ်အသတ်အနိုင်ရသွားပါတယ်ဆီးရီးယားနိုင်ငံတွင်သမ္မတအာဆတ်ကိုဆန့်ကျင်တဲ့သဘုံထားမှုတွေနဲ့ပြည်တွင်းစစ်တွေတိုက်နေရတဲ့အချိန်မှာပဲမစ္စတာအဆတ်ဟာတတိယအကြိမ်ခုနှစ်နှစ်သက်တမ်းသမ္မတရာဂူကိုပြန်ယူသွားတာပါ။အင်ကာနီကလုပ်တဲ့ဒီရွေးကောက်ပွဲအတွက်မှာဆီးရီးယားပြည်သူ၁၀သန်းကျော်ကမစ္စတာအဆတ်ကိုမဲပေးရွေးချယ်ခဲ့ကြတယ်လို့ဆီးရီးယားလွှတ်တော်ရဲ့ဥက္ကဋ္ဌမိုဟာမက်လာဟမ်ကပြောပါရတယ်။ဒါဆိုလို့ရှိရင်တော့မဲရီအတွက်89ရာခိုင်နှုန်းမဲကိုမစ္စတာအဆတ်ရရှိခဲ့တာဖြစ်တယ်လို့ဆိုပါရတယ်။ရွေးကောက်ပွဲအတွက်မှာတော့မဲပေးနိုင်သူနိုင်ငံသား83ရာခိုင်နှုန်းမဲပေးခဲ့ကြတယ်လို့ဆိုပါရတယ်။ ရွေးကောက်ပွဲတွေကိုတော့ဒီအစိုးရထိန်းချုပ်ရာဒေသတွေမှာပဲပြုလုပ်သွားတာဖြစ်ပါတယ်။ Syria နိုင်ငံ Damascus မှာတော့ဒီ Mr. Assad အနိုင်ရတဲ့အထိမ်းမှတ်အောင်ပွဲဆင်နေကြပြီမဲ့ American နိုင်ငံရဲ့ဝန်ကြီး John Kerry ရောဥရောပသမဂ္ဂကပါဒီရွေးကောက်ပွဲကိုပြင်းပြထန်ထန်ဝေဖန်ပြစ်တင်ခဲ့ကြပါတယ်။ Syria နိုင်ငံသားတန်းနဲ့ချီမဲပေးခွင့်မရခဲ့တဲ့ဒီရွေးကောက်ပွဲကိုမျှတတဲ့ရွေးကောက်ပွဲလို့သတ်မှတ်လို့မရတဲ့အကြောင်းနိုင်ငံရဲ့ဝန်ကြီး Kerry ကဝေဖန်ထောက်ပြခဲ့ပါတယ်။ဆီးရီးယားဆိုရကတော့ဆီးရီးယားနိုင်ငံတွေမှာဖြစ်နေတဲ့၃နှစ်ကြာပြည်ပခါကိုဒီမိုကရေစီနီးလန်းရဖြေထုတ်ပြတဲ့နဲ့ဆိုပြီးတော့ဒီရွေးကောက်ပွဲကိုပြုလုပ်သွားတာဖြစ်ပါတယ်ခင်ဗျာ
။ View American တဲ့မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်၆နာရီကနေ9နာရီအထိ5.24 kHz 12.23 ည5.32 kHz 6.25တိုင်းဒိုမီတာ39 kHz 0925ရောကနေထုတ်လွှင့်ပေးနေပါတယ်ရှင
် View America တန်ကနေပြီးတော့နိုင်ငံတကာသတင်းတွေကိုဆက်လက်တန်လွှင့်နေပါတယ် American ပြည်အောင်စုနဲ့ရှစ်တော်အရှဒေသအကြားစီးပွားရေးနဲ့ကုန်သွယ်ရေးဆက်ဆံမှုတွေပို့ပြီးတော့လည်းနဲ့ဆိုင်ဆိုင်ရှိလာဖို့နဲ့ဒီဒေသအတွင်းစီးပွားရေးအလားအလာကောင်းတွေဖြစ်ထွန်းလာဖို့ဆိုတဲ့သမ္မတဥပမာအစိုးရရဲ့ပိုင်းဖြတ်ချက်အရဗီယက်နမ်ဖိလစ်ပိုင်နဲ့မြန်မာအာရှသုံးနိုင်ငံခီးစဉ်ရောက်ရှိလာတာဖြစ်တဲ့ဆိုပြီးတော့ဖိလစ်ပိုင်နိုင်ငံကိုရောက်နေတဲ့အမေရိကန်ကုန်သွယ်ရေးဝန်ကြီးပန်နီပရစ်ကာကပြောပါတယ်။ကုန်သွယ်ရေးဝန်ကြီးပရစ်ကာဟာဒီအမေရိကန်အာဆီယံကုန်သွယ်ရေးကောင်စီကိုယ်စားလှယ်အဖွဲ့ကိုဥဆောင်ပြီးတော့ရှစ်တော်အာရှဒေသကိုအခုရောက်ရှိနေတာပါ။သမ္မတဥပမာအစိုးရတာဝန်ယူလိုက်ပြီးကြတဲ့ဆိုလို့ရှိရင်အာရှပစိဖိတ်ဒေသနဲ့ဆက်ဆံမှုတွေတိုးလုပ်ဖို့ဆိုပြီးတော့ဆုံးဖြတ်ခဲ့ပါတယ်။အကြက်တဲတွေဘလောက်ရှိရှိအခွင့်အလမ်းကောင်းတွေဘလို့လာလာဒီဒေသနဲ့အမေရိကန်ဆက်ဆံရေးဟာအမေရိကန်နိုင်ငံသားရေးနဲ့စီးပွားရေးမူဝါဒရဲ့အုတ်မြစ်တစ်ခုဖြစ်ရမယ်ဆိုပြီးတော့လဲသမ္မတဥပမာရဲ့မူဝါဒကိုဒီကုန်သွယ်ရေးဝန်ကြီးကထင်ဟပြောဆိုသွားခဲ့ပါတယ်။အာရှပစိဖိတ်ဒေသအတွင်းလူလက်တန်းစားအလွှာဟာလဲကမ္ဘာလူအတန်းစားရဲ့ကမ္ဘာလူလက်တန်းစားရဲ့54ရာခိုင်နှုန်းအထိ2020ခုနှစ်ကြာရင်ဖြစ်လာဖို့ရှိသလိုပဲအဲဒီကြောင့်လို့ရှိရင်အာရှပစိဖိတ်နိုင်ငံတွေရဲ့ပြည်ပသွင်းကုန်ပမာဏဟာအခုချိန်ထက်ကိုနှစ်ဆကွဲကျော်ပိုလာလိမ့်မယ်လို့အမေရိကန်ကုန်သွယ်ရေးဝန်ကြီးကပြောပါတယ်။ဒါကြောင့်မလို့အမေရိကန်စီးပွားရေးလုပ်ငန်းတွေဒီဒေသအတွင်းမှာယင်းနှိမ့်နှံမှုတွေတိုးလာစေဖို့အတွက်တရုတ်နိုင်ငံဝူဟန်နဲ့မြန်မာနိုင်ငံရန်ကုန်မြို့တို့မှာကုန်သွယ်ရေးယုံတွေကိုပါဖွင့်လှစ်နေပြီဆိုပြီးတော့ပြောပါရယ်အမေရိကန်ကုန်သွယ်ဝန်ကြီးပရစ်ကာဟာအခုဒီဗီယက်နမ်ကနေပြီးတော့ဖိလစ်ပိုင်နိုင်ငံကိုတွားရောက်မှာဖြစ်ပါတယ်နောက်ဆုံးခီးထောက်ကတော့မြန်မာနိုင်ငံမှာဖြစ်ပါတယ်မြန်မာနိုင်ငံမှာရှိစဉ်တွေ့တော့ဒီစီးပွားရေးပိုင်းကတာဝန်ရှိသူတွေလုပ်ငန်းရှင်တွေနဲ့တွေ့ဆုံဖို့ရှိသလိုပဲရပ်ဖက်လူမှုအဖွဲ့အစည်းတွေနဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်အမေရိကန်ပြည်အောင်စုရဲ့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ပြောင်းလဲလာတဲ့စီးပွားရေးမူဝါဒအရအမေရိကန်စီးပွားရေးလုပ်ငန်းတွေမြန်မာနိုင်ငံထဲမှာဝင်ရောက်ယင်းနှိမ့်နှုတ်နှံထားတာကိုခွင့်ပြုအားပေးပေမဲ့အမေရိကန်လုပ်ငန်းတွေအနေနဲ့မြန်မာနိုင်ငံတွင်လူခွင့်ချိုးဖောက်မှုတွေမရှိစေဖို့ကန့်သတ်ဆောင်ကြည့်မဲ့စနစ်တရက်ကိုလည်းထားရှိပါရခင်ဗျာ
မြန်မာနိုင်ငံရွေးကောက်ပွဲကော်မရှင်အနေနဲ့အတိုက်ခံမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုချင်းချောက်အချက်ကိုင်နာမျိုးတွေချက်ချင်းရပ်တန့်ဖို့ဆိုပြီးတော့အမေရိကန်အခြေစိုက် Human Rights Watch လူခွင့်ရေးဆောင်ကြည့်မှုအဖွဲ့ကတောင်းဆိုလိုက်ပါတယ်အထူးသဖြင့်နိုင်ငံရေးပါတီတွေရဲ့လွတ်လပ်စွာပြောဆိုမှုတွေကိုချိန်ချောက်ကန့်သတ်တာမျိုးမလုပ်ဖို့တတိပေးလိုက်တာပါ။ရွေးကောက်ပွဲစည်းရုံးလှုံ့ဆော်မှုတွေကိုကန့်သတ်ချုပ်ချယ်တဲ့အဆိုပြုစည်းမျဉ်းတွေကိုကော်မရှင်အနေနဲ့ပြန်လည်ရုပ်သိမ်းပြီးတော့ဒီလိုမျိုးကန့်သတ်ချက်မျိုးတွေကိုသမ္မတဦးသိန်းစိန်အစိုးရအနေနဲ့လည်းလူသိရှင်ကြားပယ်ချဖို့လိုတယ်လို့ HRW အာရှဆိုင်ရာညွှန်ကြားရေးမှူး Brad Adams က VOA မြန်မာပိုင်းကိုပြောပါရယ်
။ You know, we're calling on the Burmese government, particularly President Thein Sein,to make his views on this very clear. He should come out with a very clear statement that the political parties are
ကျွန်တော်တို့အနေနဲ့မြန်မာအစိုးရအထူးသဖြင့်သမ္မတဦးသိန်းစိန်ကိုဒီကိစ္စနဲ့ပတ်သက်လို့ပြုံးပြင်းလင်းလင်းထုတ်ဖော်ပြောကြားစေချင်ပါတယ်။နိုင်ငံရေးပါတီတွေအနေနဲ့ငြိမ်းချမ်းတဲ့ပြောဆိုမှုတွေပြုလုပ်ခွင့်ရှိသင့်ပါတယ်။စစ်တပ်လိုလားတဲ့အမြင်ပဲဖြစ်ဖြစ်စစ်တပ်ဆန့်ကျင်တဲ့အမြင်ပဲဖြစ်ဖြစ်ဘလို့အမြင်မျိုးပဲဖြစ်ဖြစ်ငြိမ်းချမ်းတဲ့အမြင်မျိုးတွေတင်ပြတာကိုအားပေးသင့်ပါတယ်။အခုလိုမချေချောက်သင့်ပါဘူး။
ဖွဲ့စည်းပုံပြင်ဆင်ရေးမှာစစ်တပ်ကပါဝင်ထောက်ခံဖို့ဒေါအောင်ဆန်းစုကြည်ကမန္တလေးလူလူတရားပွဲတစ်ခုမှာပြောဆိုခဲ့တာဟာဖွဲ့စည်းပုံအရမညီညွတ်ဘူးဆိုပြီးတော့ရွေးကောက်ပွဲကော်မရှင်ကနေပြီးတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့ခေါင်းဆောင်ဖြစ်တဲ့ဒေါအောင်ဆန်းစုကြည်ကိုမေလ22ရက်နေ့ကသတိပေးခဲ့ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတော့ဒါဟာဖွဲ့စည်းပုံနဲ့ရောနိုင်ငံရေးပါတီများဆိုင်ရာဥပဒေနဲ့ပါညှီဆွန်းမှုမရှိဘူးလို့ဂျွန်လ2ရက်နေ့ကတုံ့ပြန်ပါတယ်။ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဖြစ်သူဒုတိယဗိုလ်မှူးကြီးဟောင်းဦးတင်အေးအနေနဲ့ပြီးခဲ့တဲ့လအတွင်းအခုလိုမျိုးဆောင်ရွက်ချက်တွေကိုကြည့်မယ်ဆိုရင်သူဟာစစ်တပ်လိုလားသူတယောက်ဖြစ်တယ်ဆိုပြီးတော့လဲ HRW ရဲ့အကြေညာချက်မှာဖော်ပြပါရယ်နိုင်ငံရေးပါတီတွေရဲ့လွတ်လပ်စွာပြောဆိုလှုပ်ရှားမှုတွေကိုကန့်သတ်တဲ့ရွေးကောက်ပွဲစီယုံရေးဆိုင်ရာစည်းမျဉ်းအတော်များများကိုလည်းပြီးခဲ့တဲ့ဧပြီလအတွင်းကော်မရှင်ကအဆိုပြုခဲ့တယ်လို့ဆိုထားပါရယ် အတိုက်ခံနိုင်ငံရေးပါတီတွေကိုအာရုံစေမဲ့ဒီမိုကရေစီနီးလမ်းမကျတဲ့လှုပ်ထုံးလုံနည်းတွေစီမင်းတွေနဲ့ဆိုရင်တော့အခုလာမဲ့ရွေးကောက်ပွဲတွေကိုအများကနေဘလို့မှယုံကြည်လက်ခံနိုင်မှာမဟုတ်ဘူးလို့လည်း Brad Adams ကပြောပါတယ်မြန်မာနိုင်ငံမှာအခုနှစ်ကုန်ပိုင်းကြားဖြတ်ရွေးကောက်ပွဲတစ်ခုလုပ်ဖို့ရှိတယ်လို့လာမဲ့2015မှာတော့ဒီအများစိတ်ဝင်စားနေကြတဲ့အထွေထွေရွေးကောက်ပွဲကျင်းပဖို့ရှိနေတာပါဒီမတိုင်ခင်မှာတော့ဒီ2008ဖွဲ့စည်းပုံကိုပြင်ဆင်နိုင်ဖို့အတွက်အခရာကြတဲ့ပုံမှန်436ပြင်ဆင်ရေးအတွက်ဆိုပြီးတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့88ငြိမ်းချမ်းရေးနဲ့ပွင့်လင်းလူ့ဖွဲ့စည်းတို့ကပူးတွဲပြီးတော့နိုင်ငံအနှံ့စီယုံလှုံ့ဆော်မှုတွေလူမှုစုဝေးပွဲတွေပြုလုပ်နေပါတယ်ရှင်
တရုတ်နိုင်ငံ TNM ရေခင်းကိုအကြမ်းဖက်နှင်းနှင်းခဲ့တဲ့25နှစ်ပြည့်အထိမ်းအမှတ်ဖြစ်တဲ့ဟောင်ကောင်မှာတောင်းကနန်းရှိတဲ့ပြည်သူတွေဟာဖြောင်းနိုင်မီထွန်းပြီးတော့စုတောင်းမှုတရစုယုံပြုလုပ်ကြပါတယ်ဘူဒုံနေနှောင်းမိုင်းကဒီကြီးမားတဲ့ Victoria ပန်းညံတွင်မှာဖြောင်းနေဒီမြင်းငွေတစုံတွေ့ရတယ်လို့ပဲစီယုံရောက်ရှိလာတဲ့လူအုပ်ကြီးဟာ1989ခုနှစ်တရုတ်ပြည်ဒီမိုစီလှုပ်ရှားမှုကိုဆုံးသတ်စေခဲ့တဲ့အကြမ်းဖက်နှိမ်နှင်းတပ်ဖြတ်မှုအထိမ်းအမှတ်မေကုန်းတွေနားထောင်ပြီးတော့တချင်းတွေအဟိတ်တည်ဆူခဲ့ကြပါတယ်ခင်ဗျာ Direct from Washington The Voice
of Americaကြာသာပရင်းနေမနဲ့ပိုင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုသားညွန့်ဦးနဲ့မဆုမြတ်မွန်တို့ကြီးညာပေးခဲ့ကြတာပါအခုရန်စုံတရုတ်နိုင်ငံကတက်ကြွလှုပ်ရှားသူတွေကိုသွေးထွက်တန်ယူနှိမ်နင်းခဲ့တဲ့25နှစ်ပြည့်အထိမ်းအမှတ်အကြောင်းပြောပြပေးပါမယ်ဒီမိုကရေစီရေးလှုပ်ရှားသူတွေရာပေါင်းများစွာတည်ဆုံးခဲ့တယ်လို့ယုံကြည်ရတဲ့ TNM ရင်ပြင်မှာသွေးထွက်တန်ယူနှိမ်နင်းမှုကြီးရဲ့25နှစ်ပြည့်အထိမ်းအမှတ်ဖြစ်တဲ့ဇွန်လ4ရက်နေ့မတိုင်မီအဖမ်းဆီးခံထားရတဲ့သူတွေကိုပြန်လွှတ်ပေးဖို့တရုတ်အစိုးရကိုအမေရိကန်ပြည်ထောင်စုကတောင်းဆိုလိုက်ပါတယ်တရုတ်လူထုဟာအစိုးရအပေါ်အကြောက်တရားကိုကျော်လွန်နိုင်ပြီးဒီမိုကရေစီအပြောင်းလဲကိုတတ်တည်ရှိရှိတောင်းဆိုလာရဲကြမယ့်အချိန်ဟာလည်းမလွဲမသွေရောက်မှာဖြစ်တယ်လို့အထင်ကရတရုတ်ဒီမိုကရေစီရေးလှုပ်ရှားသူတူကဝါရှင်တန်မှာရှိတဲ့ပရိသတ်ကိုပြောကြားခဲ့ပါတယ် VOA သတင်းတောက်ဘီတာဘက်တီးရဲ့ပေးပို့ထားတဲ့သတင်းဆောင်ပါကိုတော့ဒေါ်လလတန်ကပြောပြပေးပါမယ်ရှင
်ဂျူနာလီရဲ့ TNM အရေးခင်25နှစ်ပြည့်နှစ်ပတ်လည်မကြိုက်မီဖမ်းဆီးထိန်းသိမ်းခံထားရသူတွေအားလုံးကိုပြန်လွှတ်ပေးဖို့နှင့်တရုတ်နိုင်ငံမှာလွတ်လပ်စွာပြောဆိုခွင့်ပေးဖို့အမေရိကန်နိုင်ငံကြားရေးဌာနပြောခွင့်ရအမျိုးသမီးမယ်ရီဟပ်ကခုလိုတရုတ်အစိုးရကိုအင်္ဂါနေ့ကတိုက်တွန်းလိုက်ပါတယ်
We very clearly called on the Chinese authorities to release all the activists, journalists, and lawyers who have been detained ahead of the 25th anniversary. This is something we've been very clear about.
အခွင့်အရေးတွေဖန်တီးပေးခြင်းအပြင်မနစ်နာနိုင်ဘူးဆိုတဲ့အကြောင်းလဲနှစ်နိုင်ငံကြားမှာပြောကြားခဲ့တာတွေအတော်လေးရှိပါတယ်။နိုင်ငံတိုးတက်လာတာနဲ့အတူလူမှုကိုလုံပိုင်ခွင့်တွေပေးတာအထူးသဖြင့်အခုလိုမျိုးနှစ်ပတ်လည်အချိန်မျိုးမှာကိုယ်နိုင်ငံအကြောင်းပွန့်ပွန့်လင်းလင်းဆွေးနွေးခွင့်တွေပေးဖို့အချိန်တန်ပါပြီ
။ပိုလွန်ရောက်သမ္မတဥဘမကလည်းပူထူနီကကြီးညာချက်ထုတ်ပြန်ရမှာ1989ခုက TNM ရင်ပြင်မှာအသက်ပေးခဲ့ရသူတွေအလုံးကိုအမတ်တရအမေရိကန်ပြည်ထောင်စုကဆက်လက်ဂုဏ်ပြုပါကြောင်းနှင့်သွေးထည့်တန်ယိုထိန်ရင်းမှုတွင်တည်ဆုံခဲ့ကြသူတွေဖမ်းဆီးခံခဲ့ကြရသူတွေနှင့်ပျောက်ဆုံးနေခဲ့ကြသူတွေအလုံးအကြောင်းအပြည့်အဝထုတ်ပြန်ပေးဖို့လည်းတရုတ်အစိုးရကိုတောင်းဆိုလိုက်ပါတယ်။ဒါပြင်နိုင်ငံတကာလူအခွင့်အရေးနှင့်အခြေခံလွတ်လပ်ခွင့်တွေခံစားခွင့်ပြုဖို့ကိုလည်းတရုတ်နိုင်ငံသားအလုံးတို့ကိုအာမခံချက်ပေးဖို့သမ္မတကတရုတ်အစိုးရကိုတိုက်တွန်းလိုက်ပါတယ်။ဥပဒေပညာကိုကိုအားကိုကိုစီးပုခဲ့သူမျက်မမြင်လူအခွင့်လှုပ်ရှားသူချန်ကွမ်ချန်ဟာ2012ခုနှစ်ကနေအိမ်ကျကျုပ်ကနေထွက်ပြေးလွတ်မြောက်လာခဲ့ပြီးနောက်ပိုင်းဘေကျင်းရှိအမေရိကန်တန်ရုံမှခိုလွန်ကွင်းတောင်းခံခဲ့ရကအမေရိကန်ပြည်ထောင်စုမှအခြေချနေထိုင်ခွင့်ရခဲ့သူဖြစ်ပါတယ်သူကဝါရှင်တန်ရှိ American Enterprise ဌာနမှအင်္ဂါနေ့ကဖောက်ပြောပွဲမှဆွေးနွေးခဲ့ပါတယ်တရုတ်နိုင်ငံမှာစီးပွားရေးဖွံ့ဖြိုးတိုးတက်မှုတွေလျင်မြန်နေပေမဲ့နိုင်ငံရေးပြုပြင်ပြောင်းလဲမှုကနေပါနေသေးတဲ့အကြောင်းသူကပြောကြားခဲ့ပါတယ်။1989ခုဇွန်လကတရားနိမန်အရေးခင်အကြောင်းလူတွေကထောက်ဖော်ပြောကြားဖို့ကြောက်ရွံ့နေစေရှိတယ်လို့လည်းသူကထောက်ပြခဲ့ပါတယ်။ပထမဦးဆုံးအင်္ဂလိပ်လိုပရိသတ်ကိုပြောကြားရမှာချိန်ကကိုယ်တမိုင်းဖြစ်ရမှန်ကိုမရင်ဆိုင်ရတဲ့အစိုးရဟာအနာဂတ်ပျောက်တဲ့အစိုးရဖြစ်လိမ့်မယ်လို့ပြောခဲ့ပါတယ်။တရားနိမန်နှိမ်နင်းမှုကြီးအကြောင်းအမှတ်တရပြတိုက်ကိုဟောင်ကောင်မှာဖွင့်လှစ်ခဲ့တာကိုလေသူကချီးကျူးလိုက်ပါတယ်ဒီနှစ်ပတ်လည်နေ့ကိုကဘာကမမေ့ဘူးဆိုတာကိုလေတရုတ်အစိုးရကိုဒီစိတ်တပိုင်းအဖြစ်ပြသလိုက်တာဖြစ်တယ်လို့ချန်ကပြောပါတယ်
every candlelight vigil makes the perpetrators shudder in fear. It gives people.
ပြောင်းနိုင်ထွန်းဆူတောင်းပွဲတိုင်းဟာဖိနှိပ်ချုပ်ချယ်မှုတွေကိုတုံ့လောက်စေပါတယ်။လူတွေတတ်သိရှိပြီးတော့ပြောရဲဆိုရဲလာအောင်လဲဖန်တီးပေးရရောက်ပါတယ
်။ဒါအပြင်လွန်ခဲ့တဲ့25နှစ်ကဖိအမှန်တမိုင်းကိုမမိပြောက်ပဲအမှန်တရားကိုဖော်ထုတ်ဖို့ကြိုးစားကြသူတွေကိုလည်းခြံကကျေးဇူးတင်စကားပြောခဲ့ပါတယ်
။ Many Chinese people are beginning to awake. They were overcoming their fear and working for democracy.
အခုဆိုရင်တရုတ်လူမျိုးတွေအတော်လေးကိုအသိဉာဏ်ပွင့်လင်းလာကြပါပြီ။အကြောက်တရားတွေကိုလည်းကြော်လွန်ပြီးတော့ဒီမိုကရေစီအရေးရှေ့ရှုဆောင်ရွက်နေကြပါပြီ။တရုတ်နိုင်ငံဟာပြောင်းလဲမှာပါ။ဒါပေမဲ့လို့ကွန်မြူနစ်ပါတီကတရုတ်လူထုကိုဖိနှိပ်နေတာတွေရပ်ဖို့ကျွန်တော်တို့လှုံ့ဆော်ရဖို့လိုပါလိမ့်မယ်
။ပြင်ပကဘာအနေနဲ့လေတရုတ်ရဲ့စီးပွားရေးအောင်မြင်မှုထက်ကြော်လွန်ပြီးကြီးကြဖို့နဲ့အင်တာနက်ကန့်သတ်မှုတွေဖြစ်တဲ့တရုတ်နိုင်ငံရဲ့အင်တာနက်ဒိုင်းကြီးကိုဖြိုခွင်းရမှာလေဝိုင်းဝန်းကူညီကြဖို့သူကမေတ္တာရက်ခံခဲ့ပါတယ်။ဂျယ်ရက်ကင်ဆက်ကတော့ Freedom Now အဖွဲ့ရဲ့လူအခွင့်အရေးရှိနေဖြစ်ပါတယ်။သူကခဏတရုတ်နိုင်ငံမှာလူ၃ပုံတပုံဟာ1989ခုနောက်ပိုင်းမွေးဖွားခဲ့ကြသူတွေဖြစ်ကြပေမဲ့လို့လေမိုဘိုင်းတယ်လီဖုန်းတွေပေါ်များလာတာနဲ့အင်တာနက်ထိန်းချုပ်မှုတွေကိုကျော်လွှားနေတဲ့ဤတွေကျွမ်းကျင်လာခဲ့ကြတာတွေကြောင့်လူတွေဟာမျက်မှောက်ဖြစ်ရတွေကိုပိုပြီးသိရှိလာကြတယ်လို့ပြောပါတယ်။ဒါကြောင့်တိကျတရားနည်းလမ်းတကျအပြေထွက်လာလိမ့်မယ်လို့လေသူမျှော်လင့်ကြောင်းပြောပါတယ်
။ Not necessarily justice in terms of holding individual perpetrators to account, but ultimately, you know, I think that any
တရားဥပဒေအရဖြစ်လာဖို့ကရှိပေမဲ့နှိကုတ်ခဲ့ကြတဲ့သူတွေကိုအရေးယူနိုင်ဖို့ကတော့လောလောဆယ်မှာတော့မဖြစ်နိုင်သေးတာတွေ့ရပါတယ်။ဒါပေမဲ့နောက်ဆုံးကြရင်တော့အာဏာရှင်အစိုးရကိုသူတို့အတိတ်ကကျူးလွန်ခဲ့တာတွေကိုအရေးယူပေးဖို့ပြည်သူလူထုကတောင်းဆိုလာတဲ့အထိဖြစ်လာမဲ့အခြေအနေရောက်လာမှာပါ
။တရုတ်နိုင်ငံနေနဲ့တိုးတက်ကြီးပွားလာတာနဲ့အတူလူခွင့်ချုပ်ပေါက်မှုတွေပြုပြင်နိုင်ဖို့ပြင်ပရဲ့ဖိအားပေးမှုအပေါ်ခံနိုင်ရည်ပိုရှိလာတာတွေ့ရတယ်လို့ဂျယ်ရက်ကဝန်ခံပါတယ်။ဒါပေမဲ့လို့လေတရုတ်နိုင်ငံသားတွေဟာဝေဖန်ရဲလာကြတဲ့အတွက်သူ့အနေနဲ့မျှော်လင့်ချက်ထားတယ်လို့သူကပြောပါတယ်။နေစင်မဲ့စီးပွားရေးကိစ္စရပ်တွေနဲ့ပတ်သက်လို့စန္ဒပြမှုပေါင်း300,000ကျော်ရှိခဲ့ပါတယ်။စုရရဲ့ဝါဒဖြန့်နဲ့လှုပ်ရှားမှုဟာလည်းအရှုံးပြနေပြီးလူထုရဲ့တောင်းဆိုမှုကိုလိုက်လျောနိုင်ဖို့ဖိအားပေးခံနေရတာကိုတွေ့ရတယ်လို့လည်းသူကပြောခဲ့ပါတယ်ရှင်။
ရရှိမှခင်ဗျမြန်မာနိုင်ငံမှာကိုယ်ဝေရာဘာသာကူးပြောင်းခြင်းဆိုင်ရာဥပဒေမူကြမ်းဆိုတာကိုပြည်သူအများသိရှိလေ့လာအကြံပြုနိုင်ရန်ဆိုပြီးတော့ထုတ်ပြန်ကြေညာထားတာတွေ့ရပါတယ်ဒီဥပဒေဟာမြန်မာနိုင်ငံအတွက်တကယ်လိုအပ်ပါသလားဒီဥပဒေကြောင့်ဘယ်လိုကောင်းကျိုးဆုပ်ဖြစ်တွေဖြစ်လာနိုင်တယ်လို့သောရရှိမှထင်ကြပါသလဲခုလာမယ့်စနေညတရရိုက်လေလံအစီအစဉ်မှာဆွေးနွေးကြအောင်ပါသောရရှိမှခင်ဗျပါဝင်ဆွေးနွေးလူသူတွေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်VOA မြန်မာရဲ့ဖုန်းနံပါတ်က2323992994 fax number 2323992994ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။တိုက်ရိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလိုတဲ့အကြောင်းအရာကိုလိုတိုရှင်းရေးသားပြောကြားပြီး MP3 အသံဖိုင်နဲ့လည်းပေးပို့နိုင်ကြပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးရဖို့ဖိတ်ခေါ်ပါတယ်။
ဖူးယိုအမေရိကန်တန်ရဲ့ကြာတာရင်းနှစ်မြနေခင်အစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါရဲ့ရှင်။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေကိုပြောပြပေးသွားမှာပါ။လက်ရှိတည်ဆဲဥပဒေတွေထဲမှာခစ်စနစ်နဲ့လိုက်လျောညီထွေဖြစ်ဖို့ဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းချက်တွေနဲ့ကိုက်ညီဖို့အတွက်တည်ဆဲဥပဒေတွေထဲက136ခုကိုဖျက်သိမ်းပြင်ဆင်အသစ်ရေးဆွဲဖို့ပြည်ထောင်စုလွှတ်တော်ဥပဒေကြမ်းပူးပေါင်းကော်မတီကတင်ပြလာပါတယ်။အခုလိုမလိုအပ်တော့တဲ့ဥပဒေတွေကိုခစ်စနစ်နဲ့ညီအောင်ဆောင်ရွက်တာကိုကြိုဆိုတယ်လို့လဲဥပဒေပညာရှင်တွေနဲ့အရက်ဖက်လူမှုအဖွဲ့အစည်းခေါင်းဆောင်ပိုင်းကပြောနေကြတာပါအပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOE မြန်မာပိုင်းသတင်းတောက်ကိုအောင်ရဲမောင်မောင်ကပြောပြပါမယ်ရှင
်ပြည်ထောင်စုတော်ဥပဒေကြမ်းပူးပေါင်းကော်မတီရဲ့အစည်းအဝေးခန်းစာဖော်ပြချက်အရရုပ်သိမ်းမှုဥပဒေ9ခုပြင်ဆင်မှုဥပဒေ68ခုရုပ်သိမ်းပြီးတော့အသစ်ပြန်လည်ရေးဆွဲဖို့ဥပဒေ40ခုနဲ့အသစ်ရေးဆွဲဖို့ဥပဒေ19ခုစုစုပေါင်း136ခုရှိတယ်ဆိုပြီးတော့အများပြည်သူသိအောင်တင်ပြလာတာပါရုတ်တရမဲ့ဥပဒေ9ခုထဲမှာမန္တလေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဌာနတို့နဲ့တရားရေးသက်ဆိုင်တဲ့ဥပဒေတွေအများဆုံးပါဝင်နေတာကိုတွေ့ရပါတယ်။ဒီခေတ်စနစ်နဲ့မကန့်ညီတဲ့ဥပဒေတွေကိုပြင်ဆင်ရေးဆွဲဖို့အတွက်ပြည်သူ့တော်ရဲရကော်မတီတွေကတောက်လျှောက်လုပ်လုပ်ခဲ့ပြီးတော့ဒီဥပဒေတွေကိုအရေးအတွက်ပိုင်းမှာရောအရေးသေးပိုင်းမှာပါအကောင်းဆုံးဖြစ်အောင်ပြင်ဆင်နိုင်ဖို့ကြိုးစားရမှာဖြစ်တယ်လို့အမျိုးသားလွှတ်တော်ဥပဒေကြမ်းကော်မတီတွင်းရေးမှူးလည်းဖြစ်လွှတ်တော်နေရပေါင်းပြည်ထောင်စုတော်ဥပဒေကြမ်းပူးပေါင်းကော်မတီဝင်လည်းဖြစ်တဲ့ဒေါက်တာမျက်နှာဆူက VOE ကိုပြောပါတယ်။
မှန်ပါတယ်ခင်ဗျာမှန်ပါတယ်ခင်ဗျာပြည်သူ့လွှတ်တော်ဘက်မှာရောရေးရကော်မတီတွေကျွန်တော်တို့ လူရည်အဖြစ်နဲ့ကျွန်တော်တို့ပုံများပါတယ်ရေးရကော်မတီတွေကနေပြီးတော့အဲ့လိုလှုပ်ဆောင်နေရဆိုတော့တည်င်းမျိုးလည်းကြားသိရပါတယ်အဲ့တော့ဟိုနောက်တစ်ခုရှိတာကတော့ပေါ့နော်ဒါကတော့ကျွန်တော် concept ပါဟာလာဟိုဥရည်ဆိုတာကအဲဟိုပါပေါ့ကျွန်တော်တို့က quality ကိုအဓိကထားမလား quantity ကိုအဓိကထားမလားပေါ့လှုပ်ဆောင်ဖို့ကတော့ဒါအကုန်လုံးကလှုပ်ဆောင်တဲ့အချက်တွေပါပဲသို့တော့ဘယ်လောက်ထိဟာလာလုံဆောင်နိုင်စွမ်းရှိမလဲဆိုတာကတော့အဲ့ဒီပါတော့နည်းနည်းတန်တတ်မှုပေါ့နော်ဟို limitation တွေရှိနေမယ်လို့ထင်ပါတယ
်ကိုလိုနီခေတ်ကနေလွတ်လပ်ရေးရပြီးချိန်ကစလို့မြန်မာနိုင်ငံမှာဒီမိုကရေစီအစိုးရအုပ်ချုပ်ခြင်းဟာအလွန်မဲ့တူတောင်းခဲ့တဲ့အတွက်လက်ရှိအစိုးရလက်ထက်မှာဒီချပြခဲ့တဲ့ဥပဒေတွေကိုပြင်ဆင်ပယ်ဖျက်ရေးဆွဲဖို့လိုရတာဖြစ်ပြီးတော့ဒီဥပဒေတွေအားလုံးဟာပထမအကြိမ်လွတ်တော်တည်တံ့အတွင်းမှာအားလုံးပြင်ဆင်ဖို့ဖြစ်နိုင်မဖြစ်နိုင်ကတော့ပြောဖို့ခက်တယ်လို့ဒေါက်တာမင်းညာဆူကပြောပါတယ
်မှန်ပါဗျဒါအင်မတန်လှုပ်တင်လှုပ်ထိုက်တဲ့ကိစ္စပါပဲဟိုကျွန်တော်တို့ဒီလွတ်တော်စကလေးကလည်းဒါတွေလှုပ်ဖို့လဲတိုက်တွန်းပြောဆိုခဲ့တာပဲလှုပ်လဲလှုပ်နေပါတယ်တကယ်လဲလှုပ်ဖို့လဲလိုအပ်ပါတယ်အဲသို့တော့ဒီအချိန်မှာပေါ့ဒီပထမအချိန်လွတ်တော်မှာအလုံးပြည်ပြောင်းအောင်ဆောင်ရွက်နိုင်ပါမလားဆိုတာတော့အဲ့တစ်ချက်ပဲရှိပါတယ်ကျွန်တော်တို့ပထမအချိန်လွတ်တော်ပြီးသွားလို့ဟလာဒုတိယအချိန်လွတ်တော်တတိယအချိန်လွတ်တော်ဒါမျိုးတွေလည်းဆက်ပြီးတော့ဆောင်ရွက်နေရမှာပါနောက်ဥပဒေဆိုတာကဘယ်တော့မှပြည့်ပြည့်စုံခြင်းမရှိပါဘူးခစ်စနစ်နဲ့ညှော်ညင်အောင်ကျွန်တော်တို့ကအများအားပြင်ဆင်ရက်တွေအမဲမဲ့နေနဲ့ကျွန်တော်တို့ပြင်ဆင်ပြီးတော့သွားနေရအောင်မှာပါ
ဥပဒေကြံပူပေါင်းကော်မတီကအခုရုပ်သိမ်းပြင်ဆင်အသစ်ရေးဆွဲဖို့လိုအပ်တဲ့ဥပဒေတွေကိုဦးစားပေးအလိုက်ကာလသတ်မှတ်ရေးဆွဲပြီးတော့ပြောင်းလွှတ်တော်ကပြဋ္ဌာန်းမှုစီရင်ခံစာထဲမှာတင်ပြထားပါတယ်။အခုမလိုအပ်တော့တဲ့ဥပဒေတွေပြင်ဆင်တာဟာတိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးအတွက်ပိုပြီးအထောက်အကူပြုနိုင်တယ်လို့မြန်မာနိုင်ငံရှင်းနေမြာကွန်ရက်ကဥပဒေပညာရှင်လည်းဖြစ်တရားလွှတ်တော်ရှင်းနေလည်းဖြစ်တဲ့ဥက္ကဏီကပြောပါတယ
်။ကော်မတီခေတ်ကဥပဒေချုပ်ဆိုဖြစ်မမီဘူးဗျာ။ချုပ်ဆိုတန်ငွေ9,000ဆိုတာအခုခေတ်မှာရှိမှမရှိတာ9,000တန်ဆယ်တန်ကသဘောကဒါမျိုးခေတ်မမီတာခေတ်နဲ့မညီတော့တာကတမျိုးအဲဒီလေခင်ဗျညောင်ပြုပြင်ရမယ်ပြောင်းလဲရမယ်ပြင်ဆင်မယ်ပဲဖြစ်မယ်ပေါ့နော်ဒါပေမဲ့လို့တော်တော်များများကတော့အဲ့ဒီဖိနှိပ်ချုပ်ချယ်တဲ့ဥပဒေတွေပေါ့ဗျာပြည်သူလူထုရဲ့အခွင့်အရေးတွေကိုကန့်တတ်တဲ့ဥပဒေတွေအဲ့ဒါတွေကတော့တော်တော်ကိုဦးစားပေးပြီးအလေးအမြန်ဖယ်ရှားပြစ်ဖို့လိုခဲ့ဗျာ
စီအစွဲလက်ထက်တုန်းကအရင်ကိုလိုနီခေတ်ကဥပဒေတွေကိုအသုံးချပြီးတော့တက်ကြလှရှားသူအများပြားကိုဖိနှိပ်မှုတွေရှိခဲ့တာပါအခုချိန်မှာတစ်ဖက်သက်ဖိနှိပ်မှုတွေရှိခဲ့တဲ့ဥပဒေအတော်များများကိုပယ်ဖျက်ပြင်ဆင်ဖို့လှုပ်တာကိုကြိုးစားတယ်လို့ကချင်ချင်းချင်းကွန်ရက်ကမတ်ခွန်ကြာကပြောပါတယ
်ဆိုတာ1900မှာလောက်ထားတာဖြစ်တယ်ပေါ့စက်ကွန်ကြီးကပြောမယ်ဆိုလို့ရှိရင်တော့ဒါမြန်မာနိုင်ငံသားများလူလတ်ရေးရရှိဖို့အတွက်ဒီ British အစိုးရကိုပုံကမှုမလုပ်အောင်ပေါ့နော်အဲ့လိုမျိုးတားဆီးထားတဲ့ဥပဒေဖြစ်တယ်ပေါ့ရှင့်အဲ့ဒါကြေကနာပါလဲဆိုလို့ရှိရင်တော့အဲ့ဥပဒေအခုဒီဒီမိုကရေစီခေတ်ဆက်တော့အင့်လုံးနေတယ်ဆိုတဲ့အခါကျတော့ကျမတို့ point တက်တယ်အဲ့ဒါကြောင့်ဒါမျိုးဥပဒေတွေသာမရှိတဲ့တော့ဘူးဆိုပြီးမှကျမတို့အာဆုံးဖြတ်ကြရောပါလဲဆွေးနွေးပြီးတော့မှကျမတို့ lobby လုပ်ကြတာဖြစ်တယ်ရှင့်အဲ့တော့လုံးဝစနေနေရတော့ဒီအမျိုးလုပ်တယ်ဆိုရင်တော့ကျမတို့ interpa ကောင်းပါတယ်ဒီဟိုကတိုးဆို့ဖို့ကောင်းပါတယ်ရှင့်တို့ဒါလည်းပဲနောက်ထပ်ပြန်လဲပြင်ဆင်တဲ့အခါမှာပြည်သူလူထုအတွက်တင့်တော်တဲ့မြန်မာနိုင်ငံနဲ့တင့်တော်တဲ့ဥပဒေဖြစ်သလားဆိုတာလည်းကျမတို့ကြည့်ရအောင်ပါဖြစ်ပါတယ်
ဖြတ်သိမ်းပြင်ဆင်အသစ်ရွေးဆွဲဖို့ပြောင်းလွှတ်တော်ဥပဒေကြံပူပေါင်းကော်မတီကတင်ပြလာတဲ့ဥပဒေ136ခုမှာ1948အရေးပေါ်ပြဋ္ဌာန်းချက်ဥပဒေ1988လက်နက်ကန်အဲဥပဒေ1949ကရေးဆွဲခဲ့တဲ့ပြည်ထစာနှိပ်ကွေဥပဒေ1951ကရေးဆွဲခဲ့တဲ့အထူးဆောင်စဲစစ်ဆေးမှုအဲဥပဒေလိုဖိနှိပ်အုပ်ချုပ်မှုတွေရှိတဲ့ဥပဒေတွေအများပြားပါရှိနေပါတယ်။ဒါပေမဲ့နိုင်ငံရေးတကြွလှုပ်ရှားသူတွေကိုနှိပ်ကွတဲ့ပုံမှန်5ညလို့နာမည်ကြီးတဲ့အဲ့ဒီပုံမှန်ရဲ့ပင်မဥပဒေကြီးဖြစ်တဲ့1950အရေးပေါ်စီမံမှုအဲဥပဒေကတော့ဒီဥပဒေတွေမှာပါဝင်လာတာကိုမတွေ့ရပါဘူးခင်ဗျ။
ကိုအောင်ရဲမောင်မောင်ပြောပြခဲ့တာပါအခုတခါတော့အပြည့်ရဆဲရေးဆွေးနွေးပွဲစီကိုလည်းအလှည့်ပေးပြစီရှင်နေပြည်တော်မှာရောက်နေတဲ့ကရင်အမျိုးသားအစည်းအရုံး KNU ဥက္ကဋ္ဌဗိုလ်ချုပ်ကြီးမူတူးစိဖို့နဲ့ကိုယ်စားလှယ်အဖွဲ့ဟာမနေ့ကတရက်ထဲမှာပဲနိုင်ငံတော်သမ္မတကာကွယ်ရေးဦးစီးချုပ်တို့နဲ့အချိန်တော်ကြာတွေ့ဆုံဆွေးနွေးပြီးတပြည်လုံးအပြစ်ခတ်ရဆဲရေးအမြန်ဆုံးအကောင့်ထည့်ဖို့ပြီးနိုင်ငံရေးဆွေးနွေးပွဲတွေဒီနှစ်မကုန်ခင်မှာစတင်နိုင်ဖို့အဓိကထားပြီးဆွေးနွေးခဲ့ကြပါတယ်ဒီဆွေးနွေးပွဲနှစ်ခုအတွင်းမှာမြန်မာနိုင်ငံမှာလက်တလော့အရေးတကြီးဆွေးနွေးနေကြတဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိစ္စရပ်တွေဆွေးနွေးခဲ့တာမျိုးတော့မရှိပါဘူးရှင်။အပြည့်စုံကတော့ရန်ကုန်အခြေစိုက် VOE သတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ KNU ဥက္ကဋ္ဌဗိုလ်ချုပ်ကြီးမူတူးစေဖို့နဲ့အဖွဲ့ဟာသမရရဲ့ယာရောနေအိမ်မှာနိုင်ငံတော်သမရဦးသိန်းစိန်နဲ့ဒီကနေ့ညနေ 9:00 ကနေ 6:00 ကျော်အထိတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ဒီတွေ့ဆုံပွဲမှာနိုင်ငံတော်သမ္မတကဒီနှစ်မကုန်ခင်နိုင်ငံရေးဆွေးနွေးပွဲတွေစတင်နိုင်ဖို့အတွက်အလေးထားဆွေးနွေးခဲ့တယ်လို့ဆွေးနွေးပွဲကိုပါဝင်တက်ရောက်ခဲ့တဲ့မြန်မာငြိမ်းချမ်းရေးစင်တာကအကြီးအကဲကြံပေးဦးလာမောင်ရွှေကပြောပါတယ်
အဓိကတော့ငင်းငင်းကြီးဖြစ်စင်ပေါ့လေအခုဆောင်ရနေတဲ့ NCCP ပေါ့လေနဲ့ကျွန်တော်ဆွဲနေတဲ့ဒီ single draft ကိုကျွန်တော်တို့ဒါအများလေကျွန်တော်တို့ပြီးမြောက်ပြီးလက်မှတ်ရေးထိုးနိုင်မှုပြီးရင်တော့ political dialogue ကိုရှေ့ပေါ့နော်ဒီအများကြီးပေါ့ဒီနေ့အခုငင်းမှာစနိုင်ဘူးဆိုတော့လေကျွန်တော်ဒီဘက်ကဆွေးနွေးပါတယ်နိုင်ငံတော်သမ္မတလည်းအဲ့ဒါပတ်သက်တာကျန်တာဆွေးနွေးပါတယ်
လောလောဆယ်မှာတော့ NCCT ကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့တနိုင်ငံလုံးဆိုင်ရာအပြစ်ခတ်ရစေးရေးညှိနှိုင်းအဖွဲ့နဲ့ပြည်တော်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီတို့ဟာတပြည်လုံးအပြစ်ခတ်ရစေးရေးဆိုင်ရာစာချုပ်မူကြမ်းကိုရေးဆွဲနေကြတာဖြစ်ပါတယ်။နိုင်ငံတော်သမ္မတနဲ့တွေ့ဆုံပွဲမှာနှစ်ဖက်ဆွေးနွေးခဲ့တာတွေကိုတော့ဆွေးနွေးပွဲကိုပါဝင်ခဲ့တဲ့ KNU ဗဟိုအလုံးမှုဆောင်ကော်မတီဝင်ဘရိုမန်းကြီးမောင်ကအခုလိုပြောပါတယ်။
သမ္မတရတော့ဒီငင်းငိုင်းကိုအရောက်ဆောင်ရွက်သားမယ်ဆိုတော့သမ္မတရတဘောသားကိုထားလောင်းပြောကြတယ်။ငင်းငိုင်းနဲ့ပတ်သက်ပြီးတော့ခိုင်မာတဲ့အခြေအနေတစ်ခုအဆင့်တစ်ခုဂတိကဝတ်တစ်ခုကိုတောင်းကြောင်းပြန်လည်လို့မရတဲ့အဆင့်တစ်ခုကိုသမ္မတရဆောင်ရွက်သွားစေချင်တယ်ဆိုတော့ကျွန်တော်ကတော့အကြံပြုခဲ့ပါတယ်ခင်ဗျာ။
နိုင်ငံတော်သမ္မတနဲ့ KNU ဥက္ကဋ္ဌတို့ဒီတစ်ချိန်တွေ့ဆုံတာကတော့၅ချိန်မြောက်တွေ့ဆုံတာဖြစ်ပါတယ်။KNU ကိုယ်စားလှယ်အဖွဲ့ဟာနိုင်ငံတော်သမ္မတနဲ့မတွေ့ဆုံပြီးဒီကနေ့မနေ့စင်နာရီကကကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့နေပြည်တော်ဘင်းတော်ရိပ်သာအဲခမ်းမဆောင်မှာနှစ်နာရီကြာတွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီတွေ့ဆုံပွဲမှာအဓိကဆွေးနွေးခဲ့တာတွေကိုဘရိုမန်းကြီးမောင်ကအခုလိုပြောပါတယ်
။ကျွန်တော်ကကွယ်ရေးဦးစီးချုပ်ရဲ့နိုင်ငံလုံးကြီးခါရစေးနဲ့ပတ်သက်တဲ့ဒီတူတက်မှုတွေကိုအားရကျင်းနာမှုရှိတယ်လို့သူရသဘောထားပြောပြပါတယ်လေ။အခုဒီအစည်းအဝေးခြားရေးပြောတာတော့ကျွန်တော်တို့နိုင်ငံမှာဒီမိုကရေစီပေါ်ဆောင်တဲ့နေရာမှာအခြေခံကျတဲ့ရွှေစားပေးမှုဖြစ်တဲ့နိုင်ငံတော်တည်ငြိမ်အရေးရေးစီလုံးညီညွတ်ရေးဖွံ့ဖြိုးတိုးတက်ရေးဆိုတဲ့ဒီအခြေခံ၃ရကိုတမန်တော်ကတကယ်လိုက်ပါလို့ဆောင်မယ်လို့သူကတမန်တော်ရဲ့သဘောထားကိုပြောကြပါတယ်ခင်ဗျ။နောက်တော့အပြစ်ခံရဆဲကိုလည်းအများဆုံးတရှိအောင်ဆောင်ရွက်ခြင်းနဲ့ဟာကိုသူကအထူးပြုပြောကြတယ်။တကယ်အပြစ်ခံရဆဲရဆောင်ရွက်တဲ့နေရာမှာလည်းသူတစ်ဖက်မမကျန်းလို့နိုင်ငံလုံးနဲ့အဲ့လိုရရှိအောင်ဖြစ်စေခြင်းနဲ့ဆန္ဒကိုပြပြပါလေခလား
KNU ဘက်ကဆွေးနွေးခဲ့တာတွေကိုလည်းသူကအခုလိုဆက်ပြောပါတယ
်အဲကျွန်တော်တို့ KNU ဒီမလာစီယုံနဲ့ညီညာရေးကိုရရှိတဲ့အထိကြိုးပမ်းဆောင်ရွက်မယ်ဆိုတော့ကျွန်တော်တို့ KNU ရဲ့သဘောထားကိုလည်းကျွန်တော်ဥက္ကဋ္ဌကြီးကပြောကြားပါပါခင်ဗျကျွန်တော်တို့ဒီညီညာရေးဆောင်ရွက်တဲ့နေရာမှာလည်းကျွန်တော်တို့ကရေးရိုးသားသားဒါဆိုစီစဉ်နာလေဆောင်တဲ့နေရာကိုမှများထုတ်ပါမှမရှိသဘောရမ်းသူအမေမဆိုးရတဲ့ပေါ်လာကုလမှုကိုချစ်ချင်းဒီကောင်ကိုကျွန်တော်အင်္ဂါဆောင်ရမ်းမယ်ဆိုတော့ကျွန်တော်တို့ကိုဟိုတိုင်းရအမေကြီးပါလေခင်ဗျာ
ဒီဆွေးနွေးပွဲမှာတော့တမ်ရော့ကာကွယ်ရေးဦးစီးချုပ်နဲ့အတူဒုတိယကာကွယ်ရေးဦးစီးချုပ်ဒုတိယဗိုလ်ချုပ်မှူးကြီးစိုးဝင်းညှိနှိုင်းကုတ်ကဲရေးမှူးဗိုလ်ချုပ်ကြီးလှထွေးဝင်းတို့ဦးဆောင်ပါဝင်တက်ရောက်ခဲ့ပါတယ်ဒီဆွေးနွေးပွဲကတော့ KNU ဥက္ကဋ္ဌနဲ့တမ်ရော့ကာကွယ်ရေးဦးစီးချုပ်တို့ရဲ့6ချိန်မြောက်တွေ့ဆုံဆွေးနွေးပွဲလည်းဖြစ်ပါတယ် KNU ကိုယ်စားလှယ်အဖွဲ့နဲ့အစိုးရတမ်ရော့ခေါင်းဆောင်တွေဆွေးနွေးပွဲမှာဖွဲ့စည်းပုံပြင်ဆင်ရေးကိစ္စကိုတော့ဆွေးနွေးတာမရှိဘူးလို့ဗဒိုမန်းကြီးမောင်ကပြောပါတယ်
ကျွန်တော်တို့ကာကွယ်ရေးဦးစီးချုပ်နဲ့တွေ့တဲ့နေရာမှာရောသမိုင်းရဲ့ကျူရီနဲ့တော့ကျွန်တော်တို့အဲ့ဒါဘယ်ဘက်ကမှဒီအပေါ်မှာစဉ်းစားတာမရှိပါဘူးခင်ဗျ။ကျွန်တော်တို့အစိခါရစေလုပ်ပြတဲ့နောက်မှာကျွန်တော်နိုင်ငံရေးဆွေးနွေးမယ်ဆိုတာသမရာကြီးကလည်းနိုင်ငံတော်ဆွေးနွေးတဲ့ဘောတော်ပြောပြီးအဲ့ဒီအပေါ်မှာကျွန်တော်တို့လည်းသဘောတူတယ်။ကျွန်တော်တို့ပြောပြောနေပြည်သူတွေဆိုတာညီလာကြပါနော်။အဲ့ဒီလိုမျိုးမှာကျွန်တော်တို့ပြည်သူဆိုရင်ဆွေးနွေးမလားဆိုရှင်ကျွန်တော်တိုင်းပြည်မှာရေးဆိုင်ရတဲ့အခက်အခဲတွေအခြေခံဥပဒေအစားစားတဲ့ဘောတော်ကိုလည်းမှုတွေသူဒါကတူတူမလေးရေယူစားနဲ့ကျွန်တော်ဆွေးနွေးမှာဆိုရင်ချင်းဒီခက်ခဲတွေကမကျော်လွှားနိုင်တဲ့အကြောင်းရှိဘူးလို့ကျွန်တော်တို့ကတော့အဲ့ဒါကိုပဲကြိုးကြည့်ပါတယ်ခင်ဗျ
မနေ့ပြန်မနေ့9နှစ်နာရီမှာတော့ KNU ကိုယ်စားလှယ်အဖွဲ့ဟာပြည်ထောင်စုလွှတ်တော်နာရီကသူတော်ဥွှေမန်းနဲ့တွေ့ဆုံဖို့ရှိနေပါတယ်။ KNU အဖွဲ့ဟာ2012ခုနှစ်မှာအပြစ်ခတ်ရစဲခဲ့တဲ့အဖွဲ့ဖြစ်ပြီးအပြစ်ရပြီးတဲ့နောက်မှာတော့တိုက်ပွဲတွေဖြစ်ပွားတာမရှိသလောက်ဖြစ်ခဲ့ပါတယ်။ဒါဟာအခုလိုနိုင်ငံအကြီးအကဲတွေနဲ့မကြာခဏတွေ့ဆုံဆွေးနွေးတာရဲ့ရလအဖြစ်လဲသုံးသပ်တာတွေရှိနေပါတယ်။
နေပြည်တော်မှာတက်မတော်ကာကွယ်ရေးဦးစီးချုပ်တမတာတို့နဲ့ KNU ဥက္ကဋ္ဌဗိုလ်ချုပ်ကြီးမူတူစီဖော်လာရောက်ဆွေးနွေးနေတဲ့အကြောင်းကိုကိုမိုးစောပြောပြခဲ့တာပါ VOA American အသံရဲ့ကြာသာပတေးနေ့မနက်ပိုင်းအစီအစဉ်တွေကိုနားဆင်